မြမပုဂ္ဂလိကဗန်တွေထဲမှာအကြီးဆုံးနဲ့ယင်းဤမြုံနံမှုအတောင့်တန်းဆုံးဖြစ်တဲ့ကမ္ဘောဇဗန်ဟာမြမအန်နဝါစွမ်းအားရှင်ကုမ္ပဏီ MES နဲ့အဲ့ဒီကုမ္ပဏီပန်ရှင်ဥက္ကုကူထူးတို့ကိုဗန်ချင်းဝင်နဲ့အတူတွေပြန်မဆက်လို့ရန်ကုန်တိုင်းတရားလွှတ်တော်မှာတရားဆွဲလိုက်ပါတယ် MES ဟာနိုင်ငံတကာကုန်သစ်တာတွေအများဆုံးတင်ချဝင်ထွက်နေတဲ့ရန်ကုန်အလုံးမြို့နယ်ကမြမဆက်မှုစိတ်ကန်းကိုပိုင်ဆိုင်လေပတ်နေတဲ့ကုမ္ပဏီကြီးတစ်ခုဖြစ်တယ်လို့ Frontier မြန်မာသတင်းကရေးသားဖော်ပြထားပါတယ်။ဥက္ကုကူထူးနဲ့ MES ကုမ္ပဏီနှစ်ခုပေါင်းကမ္ဘောဇာဘဏ်ကိုပိဆက်ရမယ့်ချင်းဝင်တဲ့အတူစုစုပေါင်းပမာဏဟာကျပ်ငွေ326ဘီလီယံကျော်ရှိတာမို့မြမပုဂ္ဂလိကဘဏ်လောကမှာအတော့ကိုကြီးမားတဲ့ချင်းငွေပမာဏလို့ပြောနိုင်ပါတယ်။လက်ရှိပေါက်ဈေးနဲ့တွက်ရင်ဒေါ်လာသန်း220ကျော်ပါတယ်။ပြီးခဲ့တဲ့2019ခုနှစ်ဩဂုတ်လနဲ့စက်တင်ဘာလအတွင်းဘူဗန်တာဝန်ရှိသူတွေကနေ NPL ကိုခေါ်တဲ့ Non Performing Loan ပြန်မဆက်နိုင်တဲ့ဘဏ်ချင်းငွေတွေနဲ့ပတ်သက်ပြီးအရေးယူကင်တွယ်တော့မယ်လို့ပြောဆိုခဲ့ပြီးနောက်ပိုင်းအခု2020ပြည့်နှစ်နှစ်ဆန်းမှာဘဏ်ချင်းငွေပြန်မဆက်တဲ့အမှုကြီးတစ်ခုတိုင်းတရားလွှတ်တော်ကိုရောက်လာတာဖြစ်ပါတယ်။ဒီပြဿနာတွေဘယ်လိုဖြစ်လာသလဲ။နောက်ဆက်တွဲဘယ်လိုအကျိုးဆက်တွေပေါ်ပေါက်နိုင်သေးသလဲဆိုတာအခုတစ်ပတ်လေ့လာတင်ပြသွားပါမယ်။ဘန်ရီရဲ့ပြန်ဆက်နိုင်တဲ့ချင်းငွေ NPL တွေနဲ့ပတ်သက်ပြီးလွတ်တော်အတွင်းဘိုးဘန်တာဝန်ရှိသူတယောက်ဖြစ်တဲ့ဒုတိယဥက္ကရာဦးစိုးသိန်းရှင်းပြတာကလက်ရှိလုပ်ငန်းရှင်ကြီးတွေချေးထားတဲ့ချင်းငွေတွေနဲ့ပတ်သက်လို့တတ်မှတ်စည်းမျဉ်းစည်းကမ်းချက်တွေအတိုင်းချင်းငွေတွေပြန်ဆက်နိုင်တဲ့ဘန်နဲ့ညှိနှိုင်းပြီးအတိုးပေးတာချင်းယူငွေတွေပြန်ဆက်မဲ့ကာလညှိနှိုင်းတတ်မှတ်တာမျိုးတွေလုပ်လို့ရကြောင်းဒါပေမဲ့အချို့ချင်းငွေတွေကတော့ချေးယူသွားပြီးတဲ့အချိန်ကလေးကအတိုးရောအရင်းမှာလုံးဝမဆက်တဲ့ချင်းငွေအမြောက်များရှိနေခဲ့တဲ့အကြောင်းဒီလိုအခြေအနေမှာဘဏ်ကိုထိခိုက်လာတဲ့အပြင်နောက်ပိုင်းငွေအနှံ့ထားတဲ့ပြည်သူတွေပါထိခိုက်နစ်နာလာနိုင်တဲ့အကြောင်းအဲ့ဒီချင်းငွေတွေပြန်ရနိုင်ဖို့ဘဏ်နဲ့လုပ်ငန်းရှင်ကြီးတွေညှိနှိုင်းတာတွေလည်းအချိန်အများကြီးပေးလုပ်ခဲ့ပြီးဖြစ်တဲ့အကြောင်းနောက်ထပ်ဘဏ်တွေဘက်ကအလျှော့ပေးပြီးလုပ်ဖို့အခြေအနေမရှိတော့ဘူးဆိုပြီးပြန်ပြေခဲ့ပါတယ်ဘိုးဘဏ်ဒုတိယဥက္ကဋ္ဌဦးစိုးသိန်းအဲ့လိုပြောလိုက်ချိန်မှာ NPL ချင်းငွေနဲ့ပတ်သက်ပြီး2019ခုနှစ်အောက်တိုဘာလမတိုင်ခင်အတိုးဆက်တန်းဆက်ရှင်းနှံရှင်းလုပ်ကြရမယ်မလုပ်ရင်တရားစွဲတောင်းတာခံရမယ်ဆိုတဲ့သတင်းတွေဖြစ်ပေါ်နေကြပါအဲ့ဒီသတင်းကြောင့်ကမ္ဘောဇာကုမ္ပဏီပိုင်ရှင်ဥခင်ရွှေကသူညညအိမ်မပြောဖြစ်ရတဲ့အကြောင်းချင်းငွေတွေကိုဘန်တွေကအတင်းအကျပ်ပြန်တောင်းလာခဲ့ရင်သူတို့လုပ်ငန်းကြီးပြူလဲသွားမယ်အကြောင်းအဲ့ဒါလိုပြူလဲသွားရင်မိခိုနေတဲ့လုပ်သမားတွေမိသားစုဝင်တွေအများကြီးအလုပ်လက်မဲ့တွေဖြစ်ထိခိုက်နစ်နာသွားမှာဖြစ်ကြောင်းမျက်ရည်လဲရွှဲပြောပြပါတယ်သူပြောတာကိုဘန်ကနေချင်းငွေအမြောက်များယူပြီးပြန်မဆက်တဲ့စီးပွားရေးလုပ်ငန်းရှင်ကြီးတွေကလည်းထောက်ခံကြပါတယ်ဒီလိုနဲ့ဘိုးဘန်ဟာသူတို့အစီအစဉ်ကိုဆိုင်းငံ့ထားလိုက်ရတဲ့အခြေအနေရောက်သွားစေခဲ့ပါတယ်မြန်မာနိုင်ငံနဲ့ပတ်သက်တဲ့စင်စရာတွေကိုပြန်ကြည့်ရင်ရေထွက်ကုန်အပါအဝင်တိတ်ရေရာမရှိတဲ့အပေါင်ပစ္စည်းတွေပြပြီးချေးယူထားတဲ့ချင်းငွေဟာကျပ်ငွေဘီလီယံ2900ကျော်ရှိပြီးစုစုပေါင်းချေးထားတဲ့ငွေရဲ့17ရာခိုင်နှုန်းလောက်ရှိပါတယ်။ဘဏ်ကလုပ်ငန်းရှင်တွေကိုတရားစွဲပြီးအနိုင်ရတဲ့အတိုင်းဘာမှမင်မင်ရရပြန်ရနိုင်တဲ့အနေအထားမျိုးပါ။အလားတူပဲအမကန်မဲ့ချေးငွေတွေကလည်းကျပ်ဘီလီယံ4200ကျော်ချေးငွေတွေရဲ့18ရာခိုင်နှုန်းရှိနေပါတယ်။အခုရန်ကုန်တိုင်းတရားလွှတ်တော်ကိုရောက်လာတဲ့ MES ကုမ္ပဏီရဲ့အကျွေးနဲ့အတိုးပေါင်းရင်ကျပ်ငွေဘီလီယံ300ကျော်ရှိနေပြီးအဲ့ဒီအတွက်ဘလူခိုင်မာတဲ့မြေပစ္စည်းတွေအပေါင်ထားတယ်လဲဆိုတာလဲမေမေရမသိရသေးပါဘူးမကြသေးခင်တုန်းကလည်းအေယာဝရီဘဏ်ကနေဘတ်စကာပြေးဆွဲဖို့ကျပ်ဘီလီယံ10နဲ့ချီပြီးချေးယူခဲ့တဲ့ဥကြောင်းနေဝင်တဲ့သူ့ကုမ္ပဏီကိုလဲချင်းငွေပြန်မဆက်တဲ့အမှုအတိုးမပေးမှုတွေကြောင့်တရားတပေါင်ဆွဲဖို့အထိဖြစ်ခဲ့ပါသေးတယ်မြန်မာနိုင်ငံဘဏ်ဒီအနေနဲ့ပြန်မဆက်နိုင်တဲ့ချင်းငွေ NPL တွေများနေပြီး risk ratio မြင့်တက်နေတာနဲ့ပတ်သက်လို့ကဘာပန်လိုအဖွဲ့အစည်းမျိုးကလည်းသတိပေးထားပါသေးတယ်။အဲ့ဒီကိစ္စမကင်တွယ်နိုင်ရင်ဘန်တွေအကြက်တဲတွေစိုက်ပြူလဲသွားနိုင်ပြီးစီးပွားရေးကိုပါထိခိုက်သွားနိုင်တယ်ဆိုပြီးပြောထားတာပါ။ဒီအတွက်လဲဘူဘာ risk ratio တွေရာခိုင်နှုန်းတစ်ခုအထိရောက်အောင်ချော့ချနိုင်မှုစီမံကိန်းချဆောင်ရွက်နေတာလည်းဖြစ်ပါတယ်။တကယ်ကပုဂ္ဂလိကဘန်တွေအနေနဲ့ချင်းငွေတွေအဆုံးရှုံးမရှိအထိုးတွေမှန်မှန်ရဖို့ risk ratio တွေနဲ့ပါမှလုပ်ငန်းကောင်းကောင်းလည်ပတ်နိုင်စီးပွားရေးကိုထောက်ကူနိုင်နိုင်ငံခြားပန်တွေကိုရှင်းပြနိုင်မှာပါပြီးခဲ့တဲ့နှစ်လေကပေါ်ထွက်ခဲ့တဲ့သတင်းတွေမှာအဲ့ဒါလိုချီးထားတဲ့ငွေအရင်းနဲ့မကအတိုးပါမှန်မှန်မဆက်နိုင်တဲ့လုပ်ငန်းရှင်ကြီးအယောက်90လောက်ရှိနိုင်တယ်ဆိုပြီးခန့်မှန်းထားတာမို့ MAS နဲ့အဲ့ဒီကုမ္ပဏီပန်းရှင်ဥက္ကူကိုထူးလို့နောက်ထပ်လုပ်ငန်းရှင်ကြီးတွေလည်းတရားစွဲခံရနိုင်တဲ့အခြေအနေရှိနေပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ်